Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2025ခုနှစ်မတ်လ9ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 1925နဲ့30တို့အပြင်စနေတနင်္ဂနွေမှာ sign line နဲ့ meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်တနင်္ဂနွေညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးတော့မှာပါဒီအမေရိကန်သမ္မတအိမ်ပြည်တော်အပြင်ဘက်မှာလက်နက်ကင်တူကိုဒီအမေရိကန်အထူးလုံခြုံရေးတပ်ဖွဲ့ဝင် Secret Service တွေကပစ်ခတ်ပြီးတော့ဖမ်းဆီးလိုက်ပါတယ်နောက်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီး Marco Rubio မနက်ဖြန်မှာ Saudi Arabia နိုင်ငံကိုသွားဖို့ရှိပါတယ်နောက်ဒီထိုင်ဝမ်အနေနဲ့ခွဲထွက်ဖို့အရှိန်ပြည့်လှုပ်ဆောင်မယ်ဆိုလို့ရှိရင်တရုတ်နိုင်ငံအနေနဲ့တင်းတင်းကြပ်ကြပ်ကင်တွယ်သွားမယ်အကြောင်းတရုတ်စစ်တပ်ကပြောပါတယ်ဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရသတင်းအနေနဲ့အတူရှေ့သတင်းဘက်မှစတင်မယ်ကုလအတွင်းမှုချုပ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာရိုဟင်ညာအရေးကိုအလေးပေးဆောင်ရွက်နိုင်ခဲ့မယ်လို့ရိုဟင်ညာဒုက္ခသည်တွေကမျှော်လင့်နေပါတယ်ဒီအမေရိကန်ပြည်ထောင်စုကိုလေချောင်းကနေရောက်လာတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့စိုးရိမ်စိတ်တွေတိတ်မများဖို့နယူးယောက်ကလူဝင်မှုကြီးကြပ်ရေးရှေ့နေကတိုက်တွန်းလိုက်ပါတယ်
။သမရထုတ်လိုက်တဲ့ဒီကနေ့ကတော့အမေကျော်ညာစာ73ခုရှိအဲ့လူဝင်မှုကြီးကြပ်နဲ့ပတ်သက်တဲ့အမေကျော်ညာစာ73ခုရှိတယ်။အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနှိုင်းလာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ်။
မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာပြည်စုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတအိမ်ဘူရိုအပြင်ဘက်မှာဒီလက်နက်ကင်တူကို Secret Service American Two လုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီကနေ့မတ်လ9ရက်တနင်္ဂနွေနေ့အစောပိုင်းဒီပြစ်ခတ်မှုဖြစ်ပြီးတော့မကြာခင်မှာပဲ Secret Service ကသတင်းထုတ်ပြန်တာပါ။သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့မနေ့အိမ်ပြူရောမှာရှိမနေပဲဖလော်ရီဒါပြည်နယ်ကိုရောက်နေပါတယ်။ဒီအမေရိကန်အထူးလူမျိုးရေးတပ်ဖွဲ့ Secret Service ပြင်ပဆက်ဆံရေးအကြီးအကဲအန်တိုနီဂူဂျီလီယယ်မီကအိန္ဒိယနာကနေဝါရှင်တန် DC ကိုလာတဲ့ဒီအသေးခံလှုပ်ချက်လူသူရဲ့ပုံပန်းတရံအချက်လက်တွေကိုဒေသခံရဲတပ်ဖွဲ့ကပေးပို့ထားတာကြောင့်သူတို့အနေနဲ့ရရှိထားတယ်လို့ဆိုရတယ်။ဒီရရှိထားတဲ့အချက်အလက်နဲ့ကိုက်ညီသူကိုအိမ်ပြူရောအနီးမှာ Secret Service တပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့ပြီးတော့ရပ်ထားတဲ့သူ့ရဲ့ကားကိုလည်းတွေ့ရှိခဲ့တယ်လို့ဆိုရတယ်။အမေရိကန်ထူးလွန်ကြောရေးတပ်ဖွဲ့ဝင်တွေကအဲ့ဒီသူအနာကိုကတ်သွားတဲ့အခါမှာတနက်ထုတ်ပြီးတော့ဝေရမ်းတဲ့အတွက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တယ်လို့ဂူဂျလီယယ်မီကပြောပါတယ်။ခုအခါမှာတော့အဲ့ဒီသူကိုစေယုံခေါ်ဆောင်သွားပြီးတော့သူ့အခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်။အမေရိကန်ထူးလွန်ကြောရေးတပ်ဖွဲ့ Secret Service တပ်ဖွဲ့ဝင်တွေကတော့ထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့ဒီ Secret Service ကထုတ်ပြန်ပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ Washington DC ရဲဌာနကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီး Marco Rubio ဟာမတ်လ10ရက်နေ့တနင်္လာနေ့မှာ Saudi Arabia နိုင်ငံ Jeddah မြို့ကိုရောက်ရှိပြီးတော့ Russia Ukraine စစ်ပွဲအ мян ဆုံးအဆုံးသတ်ရေးအမေရိကန်သမ္မတ Donald Trump ရဲ့သဘောထားနဲ့ပတ်သက်လို့အမေရိကန် Ukraine ကြားဆွေးနွေးသွားမှာဖြစ်ပါတယ် Jeddah မြို့ကိုရောက်ရှိတဲ့အချိန်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Rubio ဟာ Saudi Ancient Zam မင်းသား Mohammed Bin Salman နဲ့ဒေသရင်းတူညီတဲ့အကျိုးစီးပွားတွေကိုပို့ပြီးတော့မှပူးတွဲအကောင်အထည်ဖော်ဖို့အမေရိကန် Saudi Arabia ဆက်ဆံရေးတိုးမြင့်မှုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်စစ်ပွဲတွေအ мян ဆုံးအဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပိုင်းဖြတ်ချက်နဲ့ငြိမ်းချမ်းရေးအတွန်းရှည်စေဖို့တက်ဆိုင်သူအားလုံးကြိုးပမ်းကြဖို့မတ်လ9ရက်နေ့တောက်ကြနေတော့ကယူကရိန်းနိုင်ငံသားရေးဝန်ကြီးအန်ဒရီဆိုက်ဘီဟာနဲ့ဖုန်းဆက်သွဲပြောကြားတဲ့အချိန်မှာရူဘီယိုဘက်ကအလေးအနက်ထားပြောကြားခဲ့တယ်ဆိုတော့နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တနင်္လာနေ့ကျရင်တော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးနဲ့လည်းဆော်ရီအာရေဗီယာအေရှင်ဇံမင်းသားမိုဟာမက်ဘင်ဆလမန်နဲ့တွေ့ဆုံမှုရှိပါတယ်။အဲ့ဒီနောက်မှာတော့သမ္မတဇလန်စကီးရဲ့ဝန်ထမ်းရေးရာအကြီးအကဲဦးဆောင်တဲ့ယူကရိန်းတန်တမန်နဲ့စစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာဆော်ရီအာရေဗီယာမှာဆက်ပြီးတော့ကြံခဲ့မှာဖြစ်ပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်။
ဂါဇာဒေသဝန်ကျင်မှာပါအပြစ်ခတ်ရစဲနိုင်ရေးအတွက်ဒီ တွေ့ဆုံဆွေးနွေးဖို့ကာတာနိုင်ငံကိုကိုယ်စားလှယ်အဖွဲ့မတ်လ၁၀ရက်တနင်္လာနေ့မှာဆီလွတ်မဲ့အကြောင်းအစ္စရေးဘက်ကပြောပါရတယ်။အပြစ်ခတ်ရစေးဒုတိယအဆင့်ကိုတက်လှမ်းဖို့ကြားဝင်ဆက်ဆက်ပြီးတဲ့အီဂျစ်ကာတာနိုင်ငံနဲ့ဆွေးနွေးနေတဲ့ဟာမတ်စ်အဖွဲ့ဘက်ကလည်းသဘောတူညီတဲ့အရေးအယောင်မျိုးပြနေတာပါ။ဒီအစီအစဉ်နဲ့ပတ်သက်လို့အင်ဘီရောကအတည်ပြုပြောကြားထားတာမျိုးမရှိသေးပေမဲ့ပြီးခဲ့တဲ့မတ်လ၅ရက်နေ့ကတော့ဟာမတ်စ်နဲ့တိုက်ရိုက်ဆက်သွယ်ဆွေးနွေးခဲ့တယ်လို့အတည်ပြုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာအစီအစဉ်အသေးစိတ်ဖော်ပြထားတာမျိုးမရှိပေမဲ့အမေရိကန်အတိမတ်ပြုထားတဲ့ဂျာဝင်ဆက်ဆက်သူနိုင်ငံတွေရဲ့ဖိတ်ကြားချက်ကိုလက်ခံပါတယ်လို့ဆိုပါတယ်။အမေရိကန်ကအကြမ်းဖက်အဖွဲ့ဝင်အဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်ပြောခွင့်ရအဗ်ဒဲလ်လတီဖ်အယ်ကွန်နိုဝါကလည်းအသေးစိတ်ကိုမပြောပေမဲ့အပြစ်ကရစေးဒုတိယအဆင့်နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့တစ်လလောက်ကတည်းကဆွေးနွေးတင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းအစ္စရေးကဟာမတ်စ်တွေဖမ်းထားစေဖြစ်တဲ့တရားခံတွေပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပြီးတော့အစ္စရေးဘက်ကလည်းအပြစ်ခတ်ရစေးပထမအဆင့်ကိုဧပြီလလယ်လောက်အထိနောက်ထပ်သက်တမ်းတိုးသွားဖို့နဲ့ကာလကြာရှည်အပြစ်ခတ်ရစေးနိုင်အောင်ဆွေးနွေးသွားမယ်လို့ကတိပြုခဲ့တာပါဟာမတ်စ်တွေလက်ထက်အစ္စရေးတရားခံတပ်ရှိ24ဦးနဲ့တေဆုံးသူ35ဦးရဲ့ရုပ်အလောင်းတွေရှိနေတယ်လို့ခန့်မှန်းထားပါတယ်။ဒီစစ်စင်တွေကိုဟာမတ်စ်ဘက်ကလက်ခံလာအောင်ဖိအားပေးတဲ့အနေနဲ့ဂါဇာဒေသခံတွေအတွက်ပေးနေတဲ့အကူအညီတွေအလုံးကိုအစ္စရေးကလွန်ခဲ့တဲ့သတင်းပတ်ကုန်မှာဖျက်တောက်ခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15953ည၊လိုက်ဒိုမီတာ25 kHz 11803ည၊လိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္လာနေ့မှာလိုက်လိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္လာနေ့ညဘက်နောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်ဝမ်အနေနဲ့ခွဲထွက်ဖို့အချိန်မြင့်ကြိုးစားလာမယ်ဆိုရင်တင်းတင်းကြပ်ကြပ်ချုပ်ကန်သွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။ခွဲထွက်ဖို့ကြိုးပမ်းသူတွေအနေနဲ့အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းလဲတရုတ်စစ်တပ်ကဒီကနေ့တင်းတင်းကြပ်ကြပ်နေ့မတ်လ9ရက်နေ့မှာပြောဆိုထားပါ။ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်ပိုင်းဖြစ်ပြီးတော့ထိုင်ဝမ်ကိုပြန်လည်ရယူဖို့စစ်အင်အားအသုံးမပြုဘူးဆိုပြီးတော့တရုတ်ဘက်ကပယ်ချထားတာမျိုးမရှိပါဘူး။အခုနှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံဟာထိုင်ဝမ်အနာပိုင်းနေအပေါ်ဖိအားပို့ပေးလာပြီးတော့ထိုင်ဝမ်ကျွတ်ပက်လယ်မှာပါဒီရေချောင်းရောလေချောင်းကပါစီးရေးလေ့ကျင့်လာတာပါထိုင်ဝမ်ခွဲထွက်ရေးလှုပ်ရှားသူတွေအနေနဲ့ပို့ပြီးတော့ထကြွလေသူတို့လေဘင်းဆွတ်ထားတဲ့ကြိုးကင်းကိုပို့တင်ချက်မှာဖြစ်ပြီးတော့သူတို့ခေါင်းပေါ်မှာဓာတ်ထက်ထက်ကိုတင်ထားမှာဖြစ်တယ်လို့တရုတ်ကြီးတဲ့ပြောခွင့်ရဝူချင်းကဒီတရုတ်နိုင်ငံပိုင်း CCTV သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောဆိုသွားပါတယ်
ထိုင်းနိုင်ငံရနောင်းမြို့စိတ်ကမ်းမှာလုပ်ငန်းတွေပို့ပြီးတော့မှတွင်ကျယ်အောင်လို့အခြေခံအဆောက်အုံတွေထပ်ပြီးတော့ဆောက်လုပ်သွားဖို့ထိုင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနစီစဉ်နေပါတယ်။မြန်မာနိုင်ငံကော့တောင်းမြို့တစ်ဖက်ကရနောင်းမြို့မှာအခုရက်ပိုင်းတွင်မှာတော့သွင်းကုန်ထုတ်ကုန်ပမာဏပို့ပြီးတော့များပြားလာတာကြောင့်အခုလိုမျိုးလုပ်ငန်းတိုးချဲ့ဖို့ထိုင်းဘက်ကစီစဉ်လာတာဖြစ်ပါတယ်။ရနောင်းစိတ်ကမ်းမှာကွန်တိန်နာတွေထားဖို့နေရာနဲ့ဝင်းချီဆက်တွေရုံးအဆောက်အဦတွေတိုးချဲ့သွားဖို့လည်းစီစဉ်နေပါတယ်။မြန်မာနိုင်ငံကမြဝတီနဲ့တာချီလိတ်ဒေသတွင်ကြားဖြန့်အွန်လိုင်းငွေလိမ်ကိုင်းတွေအကြီးအကျယ်နှိမ်နှင်းပြီးတော့နည်းမြေမကြိမ်မသက်ဖြစ်နေတဲ့အချိန်မှာရနောင်းစိတ်ကမ်းကနေပြီးတော့ကုန်စည်စီစဉ်မှုပို့ပြီးတော့မှများလာတယ်လို့ထိုင်းဒုတိယပို့ဆောင်ဆက်သွယ်ရေးဝန်ကြီးကပြောဆိုကြောင်းဘန်ကောက်ပို့သတင်းစာမှဒီကနေ့မတ်လ9ရက်နေ့နေဆွဲနဲ့ဖော်ပြထားပါတယ်။ရနောင်းစိတ်ကမ်းအာဏာပိုင်အဖွဲ့ရဲ့ညွှန်ချုပ်ကတော့ဇန်နဝါရီလ2024ကနေစပြီးတော့အဓိကကတော့တရိတ်ဆန်ကျွေးတဲ့ပြောင်းဆန်6နဲ့ဘီလက်မြေအပါအဝင်သွင်းကုန်ထုတ်ကုန်ပမာဏတက်လာတယ်လို့ပြောပါတယ်ရှင်။တနင်္လာညရဲ့ထေတန်းရောက်သတင်းတွေကိုကိုအောင်နဲ့အတူကျွန်မစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ရိုဟင်ဂျာအရေးမျှော်လင့်ချက်အစီအစဉ်နဲ့စတင်ပါမယ်။ကုလသမဂ္ဂကြီးကအန်တိုနီယိုဂူတာရက်စ်ကမကြခင်မှာစရော့မဲ့မတ်လ13ရက်ကနေမတ်လ16ရက်နေ့ထိတွားရောက်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံမှုရှိသလိုဘင်္ဂလားဒေ့ရှ်မှာခိုးလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ရဲ့အရေးကိုလည်းထည့်သွင်းဆွေးနွေးဖို့စီစဉ်ထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်သွားမဲ့အချိန်ကတော့မွတ်စလင်တို့အထွတ်မြတ်ထားရာဥပုသ်ဆောက်တည်တဲ့ရမဒန်ကာလလည်းဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကလည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းကိုကျွန်မကစူးစီးတင်ဆက်ပေးထားပါတယ်။ကုလသမဂ္ဂထွေထွေတွင်မူချုပ်အန်တိုနီယိုဂူတာရက်စ်ကမတ်လ13ရက်နေ့ကနေမတ်လ16ရက်နေ့အထိတွားရောက်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ထဲမှာတော့ကုလဂျီကေကဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်နေနဲ့တွေ့ဆုံမှုရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေထိုင်တဲ့တသန်းကျော်သောရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိုလည်းအလေးပေးထည့်သွင်းဆွေးနွေးဖို့စီစဉ်ထားတယ်လို့က
ကုလတွင်မူချုပ်ကဘင်္ဂလားဒေ့ရှ်ဂျာဖြက်အစိုးရခေါင်းဆောင်ကိုပေးပို့တဲ့စာကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်ဒေသတွင်းသတင်းတွေမှာဖော်ပြပါတယ်။ကုလသမဂ္ဂတွင်မူချုပ်ဟာဘင်္ဂလားနိုင်ငံရဲ့ဂျာဖြက်အစိုးရခေါင်းဆောင်ဒေါက်တာမိုဟာမက်ယူနက်စ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မှာဖြစ်ပါတယ်။သူတွားရောက်မဲ့အချိန်ကလည်းမွတ်စလင်တွေထုတ်မြတ်ထားရာဥပုပ်ဆောင်တည်တဲ့ရမန်ဒန်ကာလဖြစ်ပါတယ်။ကုလတွင်မူချုပ်ရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်ထဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးအလေးပေးဆွေးနွေးမဲ့အစီအစဉ်ပေါ်မှာရိုဟင်ညာဒုက္ခသည်တွေကဝမ်းသာမြှော်လင့်ပါတယ်။ကုလတွေးရမှုချုပ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေတိမ်းရှောင်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးကဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းကိုပါရိုက်ခတ်နေပြီးတော့ရခိုင်ပြည်နယ်ထဲမှာလည်းပို့ပြီးတော့မှဆိုးဝါးလာနေတဲ့လူသားချင်းစာနာမှုအကျပ်တဲတွေပေါ်မှာဒေသရင်းနိုင်ငံတွေရဲ့စိုးရိမ်မှုကိုနားလည်ပါကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကနေတဆင့်ဒေသရင်းနိုင်ငံတွေအာဆီယံအသင်းဝင်တွေတက်ဆိုင်သူတွေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်တဲကိုဖြေရှင်းနိုင်မှုနောက်ပြီးတော့ရိုဟင်ညာတွေဘေးအန္တရာယ်ကင်းခြင်းကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်မှုကြိုးပမ်းမယ်လို့ကုလအတွင်းမှုချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းမဲ့အစောပိုင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ထားလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။သူ့ရဲ့ခီးစဉ်တွင်မှာလည်းရိုဟင်ညာဒုက္ခသည်တွေကိုအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရခေါင်းဆောင်ဒေါက်တာယူနွတ်နဲ့အပါအဝင်အစိုးရတာဝန်ရှိတဲ့သူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာမှာဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ပ်နဲ့ဘင်္ဂလားဒေ့ရှ်ရဲ့ဂျာဖြတ်အစိုးရအကြီးအကဲဒေါက်တာယူနက်စ်တို့ဒါကာမှာတွေ့ဆုံတဲ့အချိန်မှာတော့ဒီရိုဟင်ညာဒုက္ခသည်တွေရဲ့အကျပ်အတဲကိုဘယ်လိုဖြေရှင်းမလဲဆိုတဲ့နီးလန်းသစ်တွေနဲ့နိုင်ငံတကာရဲ့အလှူရှင်တွေရဲ့ထောက်ပံ့ကူညီမှုတွေပို့ပြီးတော့ရနိုင်မှုကိုအလေးပေးဆွေးနွေးခဲ့ပါတယ်
။ My role is to hear from all of the voices in Myanmar and from surrounding countries. That's why I'm here in Bangladesh to work with the government of Bangladesh to see if we can find solutions.
Julie Bishop ပြောသွားတာကတော့ကျမရဲ့တာဝန်ကမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေကအတန်တွေကိုနားထောင်ဖို့ပါ။ဒါကြောင့်သူအခုလိုမျိုးဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတာပါလို့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါ့အပြင်ရိုဟင်ညာအရေးကိုအဖြေရှာနိုင်မှုလည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့Julie Bishop ကပြောကြားခဲ့ပါတယ်။ရိုဟင်ညာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုအပြေရှာဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရနိုင်ငံသားရေးအကြံပေးထိုဟစ်မိုဆင်နဲ့လည်းတွေ့ဆုံတဲ့အချိန်မှာကုလအထူးကိုယ်စားလှယ် Julie Bishop ကပြောခဲ့တာပါ။လက်တလုံးမှာတော့မြန်မာနိုင်ငံတွေကလက်နက်ကင်ပြိပခါတွေပို့ပြီးတော့တိုးလာတဲ့အတွက်ပြီးခဲ့တဲ့လတွေထဲမှာရိုဟင်ညာဒုက္ခသည်တသိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဘက်ကိုခိုးလုံလာတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရရဲ့ဂျာဖြတ်အစိုးရနိုင်ငံသားရေးအကြံပေးတူဟစ်မိုဆင်ကပြောဆိုခဲ့တာကိုတူရကီပိုင်းနိုင်ငံသတင်းတွေမှာလည်းဖော်ပြပါဗျ။ဒီလိုဓာကာမြို့နယ်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ဟာတိမ်းနဲ့ချီတဲ့ရိုဟင်ညာတွေခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေစီကိုလူကိုယ်တိုင်သွားရောက်လေ့လာပြီးတော့ရိုဟင်ညာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါဗျ။တချိန်တည်းမှာပဲ UNHCR ကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကလည်းဒါကာအစိုးရဧကေဟာတွေ့ဆုံပွဲမှာရိုဟင်ညာဒုက္ခသည်ဆိုင်ရာနိုင်ငံတကာအစည်းအဝေးကိုကုလသမဂ္ဂမှကျင်းပမယ်လို့ပြောကြားလိုက်တာကြောင့်ဒီနိုင်ငံတကာအစည်းအဝေးကနေရိုဟင်ညာပြည်ထနာကိုအောင်မြင်အောင်ဖြေရှင်းပေးပါလို့ဘင်္ဂလားဒေ့ရှ်ယာယီအစိုးရအဖွဲ့ရဲ့ခေါင်းဆောင်ဒေါက်တာယူနက်စ်ကလည်းပန်ကြားပါတယ်။ရိုဟင်ညာဒုက္ခသည်တွေဟာဆယ်စုနှစ်နဲ့ချီတဲ့လူသားစာနာပွဲဟာကြေကွဲပဲပြဿနာဖြစ်နေပြီးတော့ဒါကိုကမ္ဘာကပို့ပြီးတော့မှအာရုံစိုက်ပြီးတော့ဖြေရှင်းနိုင်မှုကူညီပေးကြပါလို့တောင်းဆိုခဲ့ကြပါတယ်။ဒီပြဿနာကိုအောင်အောင်မြင်မြင်ဖြေရှင်းနိုင်မှုနဲ့ခိုင်မာတဲ့ရလဒ်တစုံတရာပေါ်ထွက်လာဖို့မျှော်လင့်ချက်အပြင်ရိုဟင်ညာတွေအတွက်ရေရှည်အနာဂတ်ဖန်တီးပေးဖို့နည်းလမ်းရှိရမယ်ဆိုပြီးတော့လေကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးကနိုင်ငံတကာအစည်းအဝေးကိုကျင်းပနိုင်ဖို့ထောက်ခံခဲ့တာဖြစ်ပါတယ်။ဒါအပြင်ရိုဟင်ညာပြဿနာတွေကိုကမ္ဘာကဝိုင်းဝန်းဖြေရှင်းမဲ့နည်းလမ်းတွေအပြင်အဲ့ဒီဆွေးနွေးပွဲတွေကနေမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာရှိတဲ့မတူကွဲပြားတဲ့အုပ်စုတွေကြားယုံကြည်မှုတည်ဆောက်နိုင်မှုမူဝါဒတစ်ခုကိုလည်းခိုင်ခိုင်မာမာချမှတ်တင်ပါတယ်ဆိုပြီးတော့အကြံပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းကော့စ်ဘဇားဒေသဟာပြီးခဲ့တဲ့2018ခုနှစ်နောက်ပိုင်းနေကြားဆောင်တဲ့နယ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်မှာအသက်လူပြီးတော့ထွက်ပြေးခဲ့ရတဲ့ရိုဟင်ညာဒုက္ခသည်9သိန်းခိုလုံမှုလက်ခံထားပြီးဖြစ်ပါတယ်။အခုဆိုရင်တော့ရိုဟင်ညာဒုက္ခသည်ဟာတက်တန်းနဲ့2သိန်းကျော်လာပြီးဖြစ်ပါတယ်။ဒီကြအပြင်မှာဒီထပ်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေကြောင့်လည်းဝင်တော့ဝင်ဖို့ဖြစ်ရပါတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။ အမေရိကန်ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်နိုင်ငံတကာအကူအညီထောက်ပံ့နေဖြတ်တောက်နေတဲ့အချိန်မှာတော့ကမ္ဘာတလွားဆာနာမှုလုပ်ငန်းတွေအခက်အခဲကြုံနေရပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းဆာနာမှုဆိုင်ရာအကူအညီတွေဆက်ပြီးထောက်ပံ့ပေးမယ်ဆိုတဲ့ပုံမှာရိုဟင်ဂျာတွေကကြိုးဆိုသလိုကုလသမဂ္ဂတာဝန်ရှိတဲ့သူတွေကလည်းရိုဟင်ဂျာတွေကိုကူညီထောက်ပံ့ပေးမယ်အစီအစဉ်တွေကိုအပြေရှားစဉ်းစားနေကြပါတယ်။ဒီလိုအချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့လာမယ့်ဘင်္ဂလားဒေ့ရှ်ခရီးစဉ်နောက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ်ဂျူလီဘီရှော့ရဲ့ခရီးစဉ်တွေကနေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကမ္ဘာရဲ့အာရုံစိုက်မှုနိုင်ငံတကာရဲ့အကူအညီတွေပို့ပြီးတော့မှတိုရလာနိုင်ခြင်းရှိတယ်ဆိုပြီးတော့လည်းရိုဟင်ဂျာတွေဘက်ကမျှော်လင့်နေကြပါတယ်ရှင်
ရိုဟင်ဂျာရေးမျှော်လင့်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့အမေရိကန်ပြည်ထောင်စုကိုလေကြောင်းကနေရောက်လာတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေတိတ်မများကြဖို့နယူးယောက်ကလူဝင်မှုကြီးကြပ်ရေးရှင်နေပက်ထရစ်ဝွန်ကတိုက်တွန်းလိုက်ပါတယ်သမရထရန်ရဲ့လူဝင်မှုကြီးကြပ်ရေးအထူးအမိတ်အာနာဟာအခုလက်ရှိအမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာနိုင်ငံသားတွေပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိပါသလဲမတ်ရင်ချင်းတိုင်းဆက်သွယ်မေးမြန်းထားတာကိုထပ်ဆင့်ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်အမေရိကန်သမရထရန်ကသူတက်လာလာခြင်းနေ့မှာဟိုတမရအထူးအမိတ်နဲ့ပေါ့နော်သူထုတ်ပြန်လိုက်တဲ့နေရာမှာလူဝင်မှုကြီးကြပ်ရေးကိစ္စအကြီးကျယ်ကိုင်တွယ်မယ်အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီအမေရိကန်မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမှာရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီတမရထုတ်လိုက်တဲ့ဒီကနကနကအမိတ်ကြော်ညာစာ73ခုအဲ့အာလူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိတ်ကြော်ညာစာ73ခုရှိတယ်အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနိုင်လာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ်ပထမဆုံးတစ်ခုကဘာလဲဆိုတော့ bird rights citizen လို့ bird rights citizen လို့ခေါ်တဲ့ဝင်ဝေချင်းရနိုင်တဲ့ကိုကနကတော့နိုင်ငံသားဖြစ်နိုင်ခွင့်ကိုနကတော့ကိစ္စနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့အာဒီပချမ်းကိုဘယ်လိုပြောရမလဲဒီကနက green card နဲ့ဝင်လာမဲ့လူတွေအေးပြီးလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတချို့ပေါ့ကိုနကတော့ကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါကတော့အရန်နေပါတယ်သူတို့ကတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှသူတို့လာတာက2023ကနကနကဇန်နဝါရီ19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့သူတို့မိသွားတဲ့တိုင်အောင်မှသူတို့ကအဲ့ဒီအတော်တွေမှာလာနိုင်တို့ပြနိုင်မယ်ဆိုလို့ရှိရင်သူတို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးကနကနကနောက်ကလူတွေနဲ့လာပြီးတော့အကွာရှင်းနေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလို့မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗ
ျဆရာပြောတဲ့ဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer ဖွဲ့ရနေပြီးတော့ရတဲ့မမူမှာသူတို့ရဲ့ priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလောက်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့တမရထရမ့်ကတက်လာတာက2025 January 20မှာတက်လာတယ်။နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်။ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်ရတဲ့ဘောပဲ။ဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လုပ်ထားတာတော့မဟုတ်ဘူး။ Okay? အဲ့ဒါ policy လုံးဝမရှိဘူး။ဒါကျွန်တော်တို့ရှင်းနေရနေပြီးတော့သူတို့ရေးထားတာကိုသုံးသပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆတာတော့
။ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာတင်ပြီးတော့2021မှာဆရာနာတင်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမဲ့ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥမာအခုဆိုရင်တက်တန်းအရင်တော့ကဒီဘိုင်ဒန်ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီထက်တိုးခွင့်ဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့သတ်မှတ်ထားတဲ့နိုင်ငံတချို့လေဥမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိချင်လည်းရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲလိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘယ်လိုဖြစ်နိုင်မလဲရှင
်အခုကနကကျွန်တော်ပြောသလိုပဲသူတို့အဓိက protest လုပ်တာကသူတို့အဓိကထားတာကဘလူးလူတွေဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတယ်အဲ January 19 2023 ောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရင်ရမယ်2023 January 19မတန်ခဲရောက်လာတဲ့သူကတော့ဆွဲပွိုင်းဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်တည်းရောက်လာပါတယ်လို့ပြနိုင်လို့ရှိရင်ပြန်လို့ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့အာ interpret ကတည်းကကနကနကဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှင်းနေဖွဲရနေပြီးတော့ကနကနကဆန်းစစ်ပြီးတော့အဖော်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲအဲပြောလို့ရတာတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူတွေပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုပါပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ A number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ A number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို Trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်သတ်မှတ်မလားသူတို့ကကြတော့ဘလို့ပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိသလောက်ကျွန်တော်ဖတ်သလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမရရဲ့မင်းကွန်းရဲ့ကျွန်တော်တို့ဒီဥပဒေပညာရှင်အနေပြီးတော့အသုံးတထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခဏခဏတော့ငါတယောက်လာပြီးတော့ခလုံးခွင့်လျှောက်လိုက်လို့ရှင်သူက A number ဆိုထွက်လာမယ်အဲ့ဒီ A number ထွက်လာရင်သူ့အတွက်ကသူတို့ A number ထွက်တဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါပါလဲဆိုတော့နိုင်ငံရေးခလုံးလျှောက်လို့ပဲနိုင်ငံရေးခလုံးလျှောက်တဲ့ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှင်ကြောက်လို့ကနကနကကိုလျှောက်လိုက်လာအဲ့တော့အဲ့လိုမျိုးလျှောက်လို့ချင်းကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလန်နဲ့ပတ်သက်ပြီးတော့ hate convention ကနကနအမဒီ signatory လက်မှတ်ထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလန်လျှောက်ထားတဲ့လူတွေပြန်ပြလို့မှာတော့မဟုတ်ဘူးတခုပဲရှိတာကအခု Trump တမရ Trump ကနေပြီးတော့အစံလန်လျှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူထရမ်ပြောတဲ့ဥစ္စာကကျွန်တော်နေဆက်နေပြီးတော့လာတဲ့လူတွေအဲ့နေဆက်လာတဲ့လူတို့မြန်မြန်ကသူတို့မှာ CPP 1 app ဆိုတာရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွတဲ့သဘောပဲအမိုင်းချင်းမပြောသလိုပေါ့ကနကနကဒီလင်းရင်နဲ့စီလာတဲ့ကဗီဇာရှိတယ်ဗီဇာရှိပါ assignment လျှောက်ကြမယ်သူ assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာတောင်မှFBI နဲ့ CIA ကသူတို့ရဲ့နောက်ကြောင်းကိုစစ်တယ်စစ်လို့ပြီးတော့မှအားလုံးအဆင်ပြေတော့မှသူတို့ကပေးကြတာခုနကနေဆလာတော့အဲ့လိုမဟုတ်တော့ပြန်ဒါကြောင့်မလို့နေဆလာတဲ့ဟာကိုသူကတခါတည်းပိတ်ပင်လိုက်တဲ့သဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မယ်လူတွေရဲ့စီးရင်ပေါ့နော်သက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့မယ်ဆိုရင်စီးရင်နေမှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နံပါတ်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးတည်င်းနေလဲထွက်နေတော့ဆရာတို့အဲ့လိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင်းနေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မဲ့ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်ရနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစင်းတဲ့မှာပါတဲ့လူတွေကနောက်ဆုံးကုဏ္ဏကနုံကအယူခံဝင်ပြီးရှုံးသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်။ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာ။အဲခုနကတော့ကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာ။ခုနကတော့နောက်တစ်ခါဘာရှိသေးလဲဆိုတော့ကျွန်တော်တို့ဒီငကိုတော့ဟာဆိုလို့ရှိရင်အဲခလုံးဝင်းလျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျတော့သူတို့မှာပေးထားတဲ့အဲဘယ်လိုပြောမလဲ relief လို့ရှိသေးတယ်။အဆိုင်လည်းမရတာတောင်မှ withholding ရှိတယ်ကက်ချူရာရှိတယ်အဲ့လိုမျိုးရတဲ့လူတွေကခဏခဏကစိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခွင့်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုတော့သူတို့ကိုတတ်တာခွင့် release ဆိုတာပေးထားတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရင်မှာခုနကကျွန်တော်ပြောတဲ့ပြည်ရင်တန်းပေးထားပြီးတော့အယူခံလည်းဝင်ဘူးဒီတိုင်းမနေတဲ့လူတွေကစိုးရင်ရမယ်ခဏခဏကနောက်တစ်ခုကဒီရာဇဝင်ကျူးလွန်လူတွေစိုးရင်ရမယ်ကျန်တဲ့လူတွေကတော့ကျွန်တော်သိတော့တော့မဆုံးမရတော့ယူဆရတယ်ခုနအဲ့လိုခုနကတော့မအင်ဂျင်မန်ပြောတဲ့ခုနကတော့ဒီ60ဆိုတာတော့က ကျွန်တော်ရဲ့ခုနကကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်တော့အဲ့ဒီလူတွေဖြစ်ဝလာများပါတယ်ခင်ဗျအ
ဲ့တော့အခုဒီအစုလိုက်ပြုံလိုက်ဟိုပေါ့နော်ပြည်နှင်တန်ပေးတယ်ဆိုတဲ့အခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကနိုင်ငံကလာတဲ့သူတွေအများစုအလုပ်လုပ်တဲ့နေရာတွေအများစုသွားလာနေရတယ်ဆိုအခုဆိုတိတ်ဆိတ်နေတယ်ဆိုတာမျိုးပေါ့နော်အဲ့ဒီမှာရှိတဲ့မျက်မြင်သက်သေတွေပေါ့နော်ဟိုဒေသခံတွေမြန်မာတွေကလည်းဟိုပြောပြကြတာရှိရဲဆိုတော့အခုနယူးယောက်လိုနေရာမျိုးမှာဥမာမြန်မာအများစုအလုပ်လုပ်တဲ့နေရာတွေဒီမှာရောဒီလိုစိုးရိမ်ရမှုအနေထားပေါ့နော်ဒီရဲတွေဝင်လာဖမ်းတဲ့ဖမ်းမယ်ဆိုတဲ့စိုးရိမ်ရတဲ့အနေအထားမျိုးရောရှိနိုင်မလားရှင
်။ဝါတကယ်လို့ကိုလုတ်တဲ့အလုံးဟာဟိုတင်တရင်ထွက်နေတယ်အကွန်တန်ကနော်က unauthorized employee တွေများတယ်လို့နမထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားအလာရှိတယ်။အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကအကနကနောင်ကဒီသွားတဲ့နေရာကိုကိုသတိထားရမယ်သွားတဲ့အချိန်ကိုကိုသတိထားရမယ်အဲ့ဒီသွားတဲ့အချိန်မျိုးသတိမထားမိဘူးသွားတဲ့နေရာကိုသတိမထားမိလို့အဲကျွန်တော်တို့ကန်ဒီပိုင်ချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တဲ့အလားအလာရှိတယ်ကို့မှာဘာမှမရှိလို့ရှိရင်โอเคအဲကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်လို့ခုနကျွန်တော်ပြောသလိုဒီလိုရောက်လာတာကအဲဇန်နဝါရီလ19ရက်2023မတိုင်ခင်ကရောက်လာတယ်လို့ဖြစ်မယ်ဆိုလို့ရှိရင်ပါသွားပေမဲ့သူတို့ရှင်းပြပြီးတော့ခဏခဏငါစားစံထောက်ထားလည်းပြလို့မယ်ဆိုလို့ရှိရင်လွတ်နိုင်တယ်အလားအလာရှိတယ်။ဒါပေမဲ့ကျွန်တော်ပြောလို့အားသာကြတော့ညတော့အထဲတဲ့ဝင်သွားတယ်အထဲတဲ့ဝင်သွားတယ်အဲဒဏ်ခံရမယ်အဲဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေး complicated ဖြစ်သွားတာပါဒီဥစ္စာ
ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်ဆုံတွေ့ဆုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်ဥမာဟိုတာသမီးကမိဘကိုခေါ်တာမိဘကတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်အခုဒီသမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိန့်အာဏာရအာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာအထူးသဖြင့်ဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်စုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင
်။အဲ့ဒါကိုကျွန်တော်ဘာလို့သွားပြီးတော့အမြင်လိုက်တယ်ဆိုတော့2016မှာ Trump တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တာမျိုးလုပ်တာ။အဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing อ่ะตรงนี้ตัวเลยเออญาติมาနိုင်ငံကြီးလဲကျွန်တော်တိတက်လောက်ကတော့ပါမယ်လို့ယူဆပါတယ်ဘာလို့ဆိုญาติနိုင်ငံကလဲအများကြီးပဲ immigrant လာတယ်လို့အများကြီးရှိကြပါတယ်အထူးသဖြင့်ကျွန်တော်တို့ကနကနုံကကနကနုံကဟိုအဖေအမေကနကနုံကဟိုတက်ကြီးရွယ်ဟိုတွေပြီးလို့ရှိရင် retire ဖြစ်တဲ့လူတွေအဲ့လိုမျိုးခေါ်လို့ရှိရင်တော့နည်းနည်းကြာဖို့အလားအလာရှိတယ်အဲ့လိုဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာเนาะဒါပေမဲ့အဲ့လိုဘလူးလာမကျွန်တော်မပြောတတ်ဘူးအဲကျွန်တော်ပထမဆုံးTrump first term မှာတော့ဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံကျွန်တော်ပြောတာ first term မှာတော့လူငယ်တွေဘာတွေကိုတို့တလောက်မဟုတ်ဘူးပြင်တတ်တွေတလောက်မဟုတ်ဘူးအငွေကြေးရှိတာတလောက်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်တို့အနေနဲ့ခုနပို့ပြီးတော့စစ်တယ်ပေါ့ okay အဲစစ်တဲ့ခါကျတော့ကြာတာရှိတာပေါ့ဒါပေမဲ့I ကျွန်တော်အတိအကျပြောလို့မရပါဘူးခင်ဗျာဒါကျွန်တော်ပထမဆုံးသူပထမချမ်းတော့ဟိုအခြေခံကျွန်တော်ပြောပြတာပါလောလောဆယ်ကအဲ့ဒါကိုထုတ်ထားတာပဲရှိတယ်ဘလို့ account performance ဆိုကျွန်တော်မသိပါဘူ
းမယ့်ရင်ဂျင်နိုင်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်လေးရှုစားနာဆင်ရဖို့ရှိပါတယ်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနာဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE American အသံရဲ့2025ခုနှစ်မတ်လ9ရက်တနင်္ဂနွေနေ့ညချမ်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ကမ္ဘာမြေမီဒီယာမြင်ကွင်းကဏ္ဍကိုအလဲပေးကြပါမယ်။ တော်လန်ရေးကာလ၄နှစ်ရှိလာတဲ့အချိန်မှာတော်လန်ရေးကိုဝန်းရံထောက်ခံတဲ့သူတွေရောပြည်သူတွေပါပင်ပန်းလာနေကြပါပြီ။တော်လန်ရေးအင်အားစုအသီးသီးဟာဆီယနာရှင်စနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဘုံရည်မှန်းချက်တူညီကြတယ်လို့ဘုံရံသူဖြစ်တဲ့စစ်ကောင်စီကိုအတူတကွဆန့်ကျင်တိုက်ပွဲဝင်နေကြပေမဲ့အင်အားစုချင်းအပြိုင်နာတွေနည်းမြေအငင်းပွားတဲ့ကိစ္စရက်တွေအထူးသဖြင့်ကတော့ဒေတာလိုက်ပြန့်ကျဲနေတဲ့ PDF တွေကိုတစုတစည်းတဲ့မစုစည်းနိုင်သေးတဲ့အားနည်းချက်တွေကရှိနေစေဖြစ်ပါတယ်ဒီလိုအချိန်မှာပဲချင်းလန်းချင်းပြည်ကောင်စီနဲ့ INCNCC ဂျာကာလာချင်းအမျိုးသားအတိုင်းအမင်ကောင်စီတို့ပေါင်းစည်းပြီးတော့ချင်းမျိုးသားကောင်စီဖွဲ့စည်းဖို့သဘောတူညီလိုက်ကြတယ်ဆိုတော့ကြေညာချက်ထွက်ပေါ်လာတာတွေ့ရပါတယ်တော်လိုက်ရေးကိုနောက်အဆင့်တစ်ခုကိုမောင်းနှင်နိုင်မှုဆိုရင်ပြန်ကျဲနေတဲ့အင်အားစုတွေစုစည်းနိုင်မှုကအတော်လေးကိုအရေးကြီးနေပါတယ်ဒီသတင်းမဲ့ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေနောက်တစ်ဆင့်တက်ဖို့လိုအပ်နေပြီဖြစ်တဲ့မြမနွေဦးတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါပထမဆုံးတစ်ချက်ကတော်လှန်ရေးအင်အားစုတွေကအားကောင်းလာတယ်ဆိုတာငြင်းလို့မရဘူးသို့တော်ညာလဲအားကောင်းလာရကနေပြီးတော့တော်လှန်ရေးကိုနောက်အဆင့်တစ်ခုမောင်းနှင်နိုင်ဖို့ဆိုရင်ပြန်ကျဲနေတဲ့အင်အားစုတွေစုစည်းနိုင်ဖို့ကအတော်လေးအရေးကြီးနေတယ်လို့မြင်တယ်အခုလို့သုံးသပ်ပြောကြတာကတော့အမေရိကန်ပြည်ထောင်စုငင်းချိုင်းအင်စတီကျူ USIP နဲ့ဝေဆင်စင်တာတို့မှာအဲ့ပညာချင်းအဖြစ်ဆောင်ရွက်နေတဲ့ကိုရဲမျိုးဟိန်းပဲဖြစ်ပါတယ်အေယာဗီသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့တာပါအန်တိုနီဒေးဗစ်ကလည်း၄နှစ်ကြာအောင်ပျောက်ကြားစစ်ဆင်နွှဲနိုင်ခဲ့ပြီမဲ့စုစုစည်းစည်းနဲ့မဟာဗျူဟာမြောက်မဖြစ်လာသေးတဲ့ဗမာဒေါ်လာရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုဖြစ်ပါတယ်ဒေတာလိုက် PDF တပ်ဖွဲ့တွေရှိနေပေမဲ့အများတန်းတပ်ဖွဲ့တွေအဖြစ်နောက်တဆင့်မတက်လှမ်းနိုင်သေးဘူး PDF တွေဟာနောက်တဆင့်တက်ပြီးတစုတစည်းတည်းတိုက်ခိုက်နိုင်မှသာစစ်တပ်ကိုအနိုင်တိုက်နိုင်မှာဖြစ်တယ်လို့ Asia Times မှာရေးသားခဲ့တာတွေ့ရပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေဟာတော်လိုင်းအင်အားစုတွေကအားသာလာတယ်စစ်တပ်ဟာတဖြည်းဖြည်းအားနည်းလာနေပြီးစီးပွားရေးနိုင်ငံရေးအကြက်တဲပေါင်းစုံနဲ့ရင်ဆိုင်နေရတယ်စစ်တပ်ဟာစစ်မြေပြင်မှာတိုက်ပွဲတွေဇက်တိုက်ရှုံးနေတယ်။ဒါကြောင့်စစ်တပ်ဟာပြိုလဲသွားနိုင်တယ်ဆိုတာကိုနိုင်ငံရေးစောင့်ကြည့်လေ့လာသူတွေပညာရှင်တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါလက်ခံလာကြပြီဖြစ်ပါတယ်။ဒါကိုအငင်းပွားမဲ့သူတိတ်မရှိလှပါဘူး။ဒါပေမဲ့စစ်တပ်ဘယ်အချိန်မှပြိုလဲမှာလဲ။စစ်တပ်ကြချုံသွားပြီးနောက်ပိုင်းတော်လှန်ရေးအင်အားစုတွေအနေနဲ့ဘယ်လိုရှေ့ဆက်ကြမှာလဲဆိုတာကတော့မေးခွန်းအဖြစ်ရှိနေစေပါ။တော်လိုင်းရေးကာလ၄နှစ်ရှိလာချိန်မှာတော်လိုင်းရေးကိုဝန်းရံထောက်ခံနေသူတွေရောပြည်သူတွေပါပင်ပန်းလာနေကြပါပြီမလုံခြုံမှုစာဝတ်နေမပြေလည်မှုပညာရေးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအခက်အခဲတွေနဲ့နေ့စဉ်ရုန်းကန်နေရတဲ့ပြည်သူတွေဟာအခုလက်တလောမှာလဲစစ်မှုထမ်းဥပဒေရဲ့ဒုက္ခပေးခြင်းကိုရင်ဆိုင်နေကြရပါတယ်တစ်ဖက်မှာလဲတော်လိုင်းရေးကာလရင်ဆိုင်နေရတဲ့ပြဿနာတွေကလည်းပေါင်းစုံပါတော်လိုင်းရေးအင်အားစုအသီးသီးဟာဆီယနာချင်းစနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဘုံရည်မှန်းချက်တူညီကြသလိုဘုံရံသူဖြစ်တဲ့စစ်ကောင်စီကိုအတူတကွဆန့်ကျင်တိုက်ပွဲဝင်နေကြပေမဲ့လို့အင်အားစုချင်းအားပြိုင်တာတွေနယ်မြေအငင်းပွားတဲ့ကိစ္စရပ်တွေအထူးသဖြင့်ဒေသအလိုက်ပြန့်ကျဲနေတဲ့ PDF တွေကိုတစုတစည်းတည်းမစုစည်းနိုင်သေးတဲ့အားနည်းချက်တွေကလည်းတကယ့်အရှိတရားတွေပါမကြသေးမီက ARD ကဖော်ပြခဲ့တဲ့အညာဒူပိုင်းဤနောက်ွယ်ကဆောင်းပါးပါအဖြစ်ပြက်အချက်လက်မျိုးတွေကလည်းစိတ်ပူစရာအာရော့စိတ်ပြက်စရာတွေလို့ဆိုနိုင်ပါတယ်အညာဒူပိုင်းဤနောက်ွယ်ဆောင်းပါးဟာ NUG ထိန်းချုပ်နယ်မြေအတွင်းကအောက်ခြေပါကဖပါအဖတွေရဲ့အာဏာအလွဲသုံးမှုအကျင့်ပြက်မှုတွေအကြောင်းကိုမိမောင်းထိုးပြထားတဲ့ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်ဒီလိုအချိန်မှာပဲချင်းလန်းချင်းပြည်ကောင်စီနဲ့ INCNCCကြာကလချင်းအမျိုးသားအတိုင်းပင်ခံကောင်စီတို့ကိုပေါင်းစည်းကာချင်းအမျိုးသားကောင်စီကိုဖွဲ့စည်းဖို့သဘောတူညီလိုက်ကြတယ်ဆိုတဲ့ကြေညာချက်တစ်ခု2025ဖေဖော်ဝါရီ26ရက်နေ့ကထွက်ပေါ်လာခဲ့တာတွေ့ရပါတယ်။အလားတူပါပဲ TNLA နဲ့ KIA တပ်သားတွေချင်းအောက်ခြေမှာနယ်မြေအငင်းပွားပြဿနာတွေဖြစ်ကြပေမဲ့နှစ်ဖက်အဖွဲ့ခေါင်းဆောင်တွေချင်းတွေ့ဆုံဆွေးနွေးဖြေရှင်းကြတယ်ဆိုတဲ့သတင်းတွေကိုလည်းကြားသိနေရပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ကြတယ် တွေ့ဆုံဆွေးနွေးအဖြေချကြတယ်ဆိုတာကအနာဂတ်အတွက်အားတက်စရာလို့ဆိုကြရမှာပါဒီနေရာမှာအလင်းသိမ့်လို့တင်ပြလိုတာကမြန်မာနိုင်ငံရေးလောကမှာတွေ့ဆုံဆွေးနွေးရေးလို့ပြောရင်စစ်ကောင်စီစစ်တပ်နဲ့တော်လိုင်းအင်အားစုတွေအထူးသဖြင့်စစ်ကောင်စီနဲ့ NUG ကြားလို့ပဲပြေးမြင်ကြတဲ့ကိစ္စဖြစ်ပါတယ်တော်လိုင်းအင်အားစုတွေအချင်းချင်းကြားတွေ့ဆုံဆွေးနွေးရေးဆိုတာကိုမေ့လျော့နေတတ်ကြပါတယ်အခုချိန်မှာအမှန်တကယ်လိုအပ်နေတဲ့တွေ့ဆုံဆွေးနွေးရေးကစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးရေးထက်တော်လိုင်းအင်အားစုတွေကြားတိုင်းရင်းသားလက်နက်ကိုင်အင်အားစု EAO ERO တွေအချင်းချင်းကြား EAO ERO တွေနဲ့ NUG ကြားအချင်းချင်းတွေ့ဆုံဆွေးနွေးရေးကပိုအရေးပါတယ်ပိုအရေးကြီးတဲ့ကိစ္စရဖြစ်ပါတယ်ဘာကြောင့်လဲဆိုတော့စစ်အာဏာရှင်စနစ်ချုပ်ငြိမ်းအောင်တနည်းအားဖြင့်စစ်တပ်ပြိုလဲပြုတ်ကြအောင်ဘယ်လိုတိုက်ကြမလဲတခါစစ်တပ်ပြုတ်ကြသွားပြီးနောက်ပိုင်းဖက်ဒရယ်ပြည်တော်စုကိုဘယ်လိုတိဆောက်ကြမလဲဘယ်လိုအတူတကွရှေ့ဆက်ကြမလဲဆိုတဲ့အခြေခံနိုင်ငံရေးသဘောတူညီချက်ရရှိရေးဟာတိုင်းပြည်အတွက်အသက်သွေးကြောတမျှအရေးကြီးတာမို့စစ်ကောင်စီကိုဆန့်ကျင်တော်လှန်နေတဲ့တော်လှန်ရေးအင်အားစုတွေအချင်းချင်းကြားတွေ့ဆုံဆွေးနွေးရေးဟာအရေးပါလာတယ်လို့ဆိုရခြင်းဖြစ်ပါလေအမျိုးသားညီညွတ်ရေးအစိုးရNUG သမရာယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့ဒေါ်လိုင်းအင်အားစုများအကြားအသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံဥပဒေမှာအခြေခံရမယ့်သဘောထားတွေကိုသဘောတူညီမှုရရှိထားပြီလို့2025ဖေဖော်ဝါရီ18ရက်နေ့က PVTB မှာအခုလိုပြောကြားခဲ့တာတွေ့ရပါတယ်ပြည်내အားကောင်းရေးကိုရှေ့ရှုတဲ့ Bottom Up Federalism Approach နဲ့ဒေါ်လိုင်းရေးကာလကြားကာလမှာစတင်ပြီးတော့အတူတကွတိဆောက်သွားနိုင်ရန်သဘောတူညီချက်ရရှိထားကြပြီးအနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်မှုကိုထိထိရောက်ရောက်ဖော်ဆောင်နိုင်ရန်အတွက်ဖက်ဒရယ်အသွင်ကူးပြောင်းရေးအစီအမံများဆိုင်ရာအခြေခံ The Article of Federal Transitional Arrangement AFTA ကိုကျွန်တော်တို့ဆွေးနွေးရေးဆွဲနေကြပြီဆိုတာတင်ပြပြောကြားအပ်ပါတယ်လို့ဦးကျော်စောကပြောပါတယ်ဘယ်အဖွဲ့တွေပါဝင်တယ်ဘယ်လိုအချက်တွေပေါ်မှာအခြေခံတယ်ဆိုတာအသေးစိတ်ဖော်ပြမထားပါနဲ့ဆွေးနွေးနေကြတယ်သဘောတူညီမှုတွေရရှိထားတယ်ဆိုတာကတော့ကောင်းတဲ့လက္ခဏာပါလို့စောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်။အခုຫນွေဦးတော်လိုင်းအင်အားစုတွေနဲ့တိုင်းရင်းသား ERU တွေကြားကပူးပေါင်းဆောင်ရွက်မှုပေါ့မဟာမိတ်ဖွဲ့စည်းတည်ဆောက်နိုင်မှုကအခုစစ်တပ်အုပ်ချုပ်ရေးကိုအစားထိုးနိုင်လိမ့်မယ်လို့မြင်မိပါသလားလို့ ARU ရဲ့အမေကိုကိုရဲမျိုးဟင်းကအခုလိုဖြေပါတယ်။အမှန်တကယ်လက်စစ်ကောင်စီလွန်ကာလဟာစိုးရိမ်ပူပန်စရာတွေရှိပါတယ်။စစ်ကောင်စီမရှိတော့ချိန်မှာအာနာလီဟာနဲ့ဖြစ်လာမလားဒေါ်လာရင်အင်အားစုတွေအချင်းချင်းသဘောထားကွဲလဲမှုတွေပေါ်ပေါက်လာမလားဆိုတာကလည်းထည့်သွင်းစဉ်းစားကြရမှာပါနောက်တစ်ခုကတော့အစားထိုးနိုင်မလားဆိုတဲ့မေးခွန်းတနည်းစစ်တပ်မှာပါတဲ့နိုင်ငံရေးအခင်းအကျင်းတစ်ခုကိုတီဆောက်ရမယ့်အနေအထားအဲ့ဒါကိုတီဆောက်နိုင်မလားလို့ဆိုရင်ကျွန်တော်အနေနဲ့ကတော့မတီဆောက်နိုင်စရာမရှိဘူးလို့မြင်ပါတယ်လို့ဆိုပါတယ်ပြီးတော့ကိုရဲမျိုးဟင်းကမကြသေးခင်ကပဲရက်ဆက်ကြမ်းကြုတ်တဲ့အာနာချင်းအာဆတ်တိုင်းပြည်ကနေထွက်ပြေးသွားရတဲ့စီးရီးယားနိုင်ငံကိုဥပမာပေးပါတယ်။အာဆတ်လွန်ကာလစီးရီးယားမှာပြဿနာတွေအခက်အခဲတွေရှိတယ်ဆိုပေမဲ့ထင်သလောက်မဆိုးရွားပါဘူးလို့ဆိုပါတယ်ခင်ဗျာ
။ဆောင်းပါရှင်ပြည်သွင်းနိုင်တင်ဆက်ခဲ့တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပါရှင်။အခုဆက်ပြီးတော့ VOA ရဲ့ Polygraph ပုံပြရုပ်သံဗီဒီယိုကိုတင်ဆက်ပေးကြပါမယ်။ဥရုယာသည်ပြောင်းလဲမှုကအာတိတ်ဒေတာကိုလှည့်လင်းမြန်မြန်ပြောင်းလဲစေပြီးတော့တဘာဝပတ်ဝန်းကျင်အန္တရာယ်တွေနဲ့စီးပွားရေးအခွင့်အလမ်းတွေကိုဖန်တီးနေသလိုနဲ့ကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေကအသစ်ဖန်တီးထားတဲ့ပင်လယ်ရေကြောင်းလမ်းမတွေနဲ့အာတိတ်တဘာဝတရားစာတကိုထိန်းချုပ်နိုင်မှုအပြိုင်ဆိုင်စ조사နေတာကြောင့်ပထဝီနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေပါတယ်အာတိတ်ဒေတာတင်းမာမှုမြင်မှာဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ VOA ပုံပြရုပ်သံကိုကိုဝင်းခန့်ပေါင်းကပြောပြပေးပါမယ်
အာတိတ်ဒေတာဟာကမ္ဘာပေါ်မှာအေးအေးဆုံးနဲ့လူနေထူထပ်မှုအနည်းဆုံးဒေတာတစ်ခုဖြစ်ပေမဲ့အမေရိကန်ပြောင်စုနဲ့တခြားဒေတာတွင်အင်အားကြီးနိုင်ငံတွေအဓိကအာရုံစိုက်တဲ့နေရာတစ်ခုမြန်မြန်ဆန်ဆန်ဖြစ်လာတာပါ။အာတိတ်ဆန်ဝါရဲ့မြောက်ဖက်မှာနယ်မြေပိုင်ဆိုင်တဲ့နိုင်ငံ၈နိုင်ငံရှိပြီးကနေဒါ၊ရုရှား၊အိုက်စ်လန်၊ဖင်လန်၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်နဲ့အမေရိကန်ပြောင်စုတို့ဖြစ်ပါတယ်။1996ခုနှစ်ကတည်းကဒီအစိုးရတွေဟာဌာနေတိုင်းရင်းသားစာမီ၊အင်နျူဝက်နဲ့ချူချီလိုအုပ်စုကိုယ်စားလှယ်တွေနဲ့အတူတိတ်ပံသူတေသနာနဲ့သဘောပေါက်ရင်ထိမ့်သိမ့်မြင့်တင်ဖို့အာတိတ်ကောင်စီဖိုရမ်မှာပါဝင်ဆောင်ရွက်ခဲ့ကြပါဗျ ဒါပေမဲ့2022ခုနှစ်မှာရုရှားကယူကရိန်းကိုကျူးကျော်တဲ့အချိန်ကစပြီးတခြားအာတိတ်အစိုးရတွေကရုရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုကိုရပ်ဆိုင်းထားခဲ့ပါတယ်။အာတိတ်ဒေသဟာလည်းဥရုယာဒီပြောင်းလဲမှုကြောင့်ရေခဲတွေအရှိပြောပြီးကုန်သွယ်ရေးအတွက်ရောပထဝီနိုင်ငံရေးပါပြိုင်ဆိုင်ကြချိန်မှာဒီတင်းမာမှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။တင်းမောလမ်းကြောင်းအစ်စ်တွေပွင့်လာသလိုရုပ်ကျွင်းလောင်စာနဲ့တပ်ထုတွင်းတွေကိုလည်းပိုလက်လန်းမိလာပါတယ်။ရုရှားကအာတိတ်ကမ်းရိုးတန်းအများစုကိုထိန်းချုပ်ပြီးသူ့နယ်မြေပိုင်ဆိုးမှုကိုချဲ့ထွေနေတယ်လို့စီးရဲအခြေခံအဆောက်အုံတွေကလည်းတိစောက်လာပါတယ်။အထောက်အကူပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်ရှိထားပေမဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေဆက်ရှိနေတာပါ။တင်မောလမ်းကြောင်းအစ်စ်တွေရဲ့အချို့ပိုင်းတွေဟာသူတို့ပိုင်နဲ့ရေထဲကနေဖျက်သွားတယ်လို့ကနေဒါနဲ့ရုရှားနှစ်နိုင်ငံစလုံးကပြောနေချိန်မှာအမေရိကန်ပြည်ထောင်စုကတော့ကုလသမဂ္ဂရဲ့ရေချောင်းစာချုပ်ကိုအတိမပြုထားသေးပါဘူး။ဒေတာရင်းကမဟုတ်တဲ့အင်အားကြီးနိုင်ငံတွေကလည်းတောင်းဆိုမှုတွေလှုပ်လာပြီးတရုတ်နိုင်ငံကသူ့ကိုယ်သူအာတိတ်အနီးနိုင်ငံလို့ကြေညာထားကအခြေခံဆောက်အုံနဲ့သူတင်တာလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုအာတိတ်အစိုးရဖွဲ့ရည်နဲ့တွဲပြီးလုပ်နေပါတယ်။ဒီလိုရုရှားနဲ့တရုတ်ကပိုနေရာယူလာတာကြောင့်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်ဒိမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေဖြစ်တဲ့ Greenland ဟာအမေရိကန်ရဲ့အာတိတ်မဟာဗျူဟာမှာအဓိကဖြစ်လာပါတယ်။ဒီကျွန်းမှာအမေရိကန်စစ်စခန်းရှိနေပြီးသားဖြစ်ပြီးလက်တလုံးမှာဒိမတ်ကစစ်တပ်အင်အားထပ်တိုးချစ်လာပါတယ်ဒီဒေတာဟာရာသီဥတုအရာရောနိုင်ငံရေးအရာပါပိုပူပြင်းလာနေချိန်မှာအာတိတ်ဒေတာအပေါ်လွှမ်းမိုးနိုင်မှုအတွက်အပြိုင်ဆိုင်တွေကအခုမှစတာဖြစ်ပါတယ်ခင်ဗျာ
အာတိတ်ဒေတာတင်းမာမှုမြင်မှာဆိုတဲ့ခေါင်းစဉ်နဲ့ကိုဝင်းခမ်းမောင်တင်ဆက်ပေးခဲ့တဲ့ VOA ရဲ့ပုံပြရုပ်သံဗီဒီယိုကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာပြည်မှပေးစာများခန္ဓာကိုတင်ဆက်ပေးကြပါတယ်မယေးသနာကျော်ကတင်ဆက်ပေးထားပါတယ်ရှင်
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါသေး မင်္ဂလာတောက်ကြညချမ်းမှာကိုခင်မောင်စုမင်းကိုဝင်းမင်းနဲ့ VOE ညီကိုမောင်နှမအပေါင်းတို့ရေတဲ့အားလုံးဘေးကင်းပြီးတော့ကျန်းမာကြပါစေဗျာလို့ရေးလာတဲ့သူကအမြဲတမ်းကျမတို့စီကိုစာရင်းနေကြအမြဲတမ်းလည်းမပြတ်အစီအစဉ်တွေကိုနားဆင်ပြီးအောက်မှာမှတ်ချက်တွေလာရေးတဲ့ဦးဆိုင်ကမ်ပတန်ဖြစ်ပါရဲ့ရှင်ဘေးကင်းကျန်းမာပါစေလို့ VOE ဝိုင်းတော်သားတွေကလည်းပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်နော်နောက်ထပ်တော်ရရှင်တရားကတော့ပြီးခဲ့တဲ့တစ်ခါစာရေးပြီးတော့အစီအစဉ်နဲ့နားဆင်လို့မရပါဘူးဆိုတော့မီတာလိုင်းနေတဲ့တကွစာရေးလာတဲ့တော်ရရှင်ဖြစ်ပါတယ်။လင်းနေဆိုတဲ့တော်ရရှင်မှာ
ကျေးဇူးပါ9နာရီကနေ10နာရီစီစဉ်ပြန်ပြီးဖမ်းလို့ရနေပါပြီ။ VOA app YouTube Facebook SDR.org အကုန်လက်လန်းမိပါတယ်။ဒါပေမဲ့ကျွန်တော်က Shortwave Radio လေးနဲ့ Insta နဲ့ Antenna ကောင်းကောင်းနဲ့နေ့စဉ်နှစ်ပေါင်းများစွာအားပေးလျက်ပါဦးတင်မောင်တန်းရဲ့သတင်းဖတ်ကြားမှုကိုတော့လေးလေးနက်နက်ဖြစ်လွန်းလို့လေးစားမိပါတယ်။ဥကျော်စံတာရဲ့အလွန်မြတ်တဲ့လက်တွေ့ကြတဲ့သုံးသက်ချက်တွေကို GU site နားထောင်ဖြစ်ပါတယ်။ကျေးဇူးပါ
။ဟုတ်ကဲ့ပါရှင်။သူ့လိုပဲတခြားတော်ရရှင်တွေလည်းအစီအစဉ်တွေကိုပြန်ပြီးတော့ဖမ်းယူနိုင်လို့ရပါပြီလို့စာရေးလာပါတယ်နော်။ကျေးဇူးတင်ပါတယ်ရှင်။ဒီမှာထပ်ပြီးတော့တော်ရရှင်တွေကိုကျွန်မအသိပေးချင်တာကကျွန်မတို့ထုံးစံတိုင်းည9နာရီကနေ10နာရီအစီအစဉ်ကိုပြန်လွှင့်နေကြတာည10နာရီက17နာရီအစီအစဉ်မှာကျွန်တော်တို့အစီအစဉ်တစ်တခုပြန်လွှင့်တာကိုပြောချင်ပါတယ်ရှင်။အဲ့ဒီ10နာရီကနေ17နာရီအစီအစဉ်မှာပထမပိုင်းစနေရနေ့စနေရခွဲကတော့တခြားဘာသာစကားဖြစ်တဲ့ခမဘာသာအစီအစဉ်ဖြစ်ပါလေ။ဒါပေမဲ့အဲ့ဒီနောက်ပိုင်းနိုင်ဝက်မှာတော့ည10နာရီခွဲကနေ17နာရီခွဲမှာတော့ကျမတို့အစောပိုင်းကည9နာရီမှာထုတ်လွှင့်ပေးသွားတဲ့ VOA Burma Today ဆိုတဲ့ကျမတို့ရဲ့နေ့စဉ် TV သတင်းလောင်းအစီအစဉ်ကိုပြန်လွှင့်ပေးပါရနော်။ဒါကလိုင်းဒိုမီတာနဲ့လွှင့်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားအစီအစဉ်ကိုဒီရုပ်သံလိုင်းတွေကနေဖမ်းယူနားဆင်လို့မရဘူး။နောက်ပြီးတော့ Internet စာမျက်နှာ Digital Platform တွေကနေနားမထောင်လိုက်ရဘူးဆိုရင်တော့ဖိုင်ဒိုမီတာရေဒီယိုနဲ့ဖမ်းယူနိုင်တဲ့သောရရှင်တွေကျမတို့ရဲ့ TV အစီအစဉ်ထုတ်လွှင့်ချက်ကိုည10နာရီခွဲကနေ17နာရီမှာပြန်ပြီးတော့ဖမ်းယူနိုင်တယ်ဆိုတာကိုသတင်းကောင်းပါချင်ပါတယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။အ ိုင်းတော်ရေဒီယိုကနေဖန်ယူနာဆင်ရတာကြိုက်ပါတယ်လို့ရေးလာရဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါရေဒီယိုရှော့ဝေ့ဖ်လိုင်းတို့နဲ့မီဒီယံဝေ့ဖ်လိုင်းလအစီအစဉ်တွေကိုတော့ဖြစ်နိုင်ရင်ကြုံကြိုက်တိုင်းကြားကန်ပေးပါဗျာသူတို့တွေက every time everywhere free mode ပါညပိုင်းအစီအစဉ်ကိုနားမထောင်ရရင်အဲ့လိုကိုမပြောတာပါဗျာည9နာရီကနေ12နာရီအထိလွှင့်တယ်ဆိုပေမဲ့ည17နာရီအထိသာလာပါတယ်အခုပျောက်သွားလို့စိတ်ဆင်းရဲနေရပါတယ်စစ်ဘေးဒေသတွေအတွက်ပါတွေးပူတာပါသူတို့မှာအချို့ဆိုဖုန်းလိုင်းတောင်မရှိကြဘူးလေ VOA ကထွက်ရလမ်းပါကျေးဇူးပါဗျာကျွန်တော်ကရေဒီယိုဆိုကောင်းကောင်းလေးလိုချင်လို့ US ကတငယ်ချင်းစီကိုမှားထားတာပါ US မိတ်ပေါ့ US မှာကရေဒီယိုထုတ်ဖို့မပြောနဲ့ရောင်းတဲ့ဆိုင်တောင်တနိုင်ငံလုံးမရှိကြဘူးတဲ့နောက်တော့ဆိုင်တစ်ဆိုင်က Amazon Online ကိုညှို့ပါတယ်အဲ့တော့ရပါတယ်ဒါပေမဲ့ China မိတ်ပါAmerican standard ပေါ့ဗျာကောင်းပါတယ် US dollar 350လောက်ကျပါတယ်တဲ့သူသမီးလေးကအကြောင်းသူမို့90ရာခိုင်နှုန်း discount ရပါတယ် radio မို့ DHL ကလေရင်နဲ့ပို့လို့မရပါဘူးသင်းမောနဲ့ပဲပို့ရပါတယ်မြန်မာပြည်ဒိုင်းရိုက်ဆိုလမ်းမှာပျောက်နိုင်ပါတယ်ထိုင်းနိုင်ငံမဲဆိုင်ကတဆင့်ပို့ခိုင်းပါတယ်တလားလောက်တော့ကြာမယ်ထင်ပါတယ်တလားတိတိမှာထိုင်းနိုင်ငံမဲဆိုင်ကတားအိမ်ကိုရောက်ပါတယ် VOA နဲ့ပြည်ပမြန်မာသတင်းဌာနတွေကလွှဲလို့မှတော့ပါအချားမရှိပါဘူးဗျာ
ဟုတ်ကဲ့ပါတရုတ်နိုင်ငံမှာထုတ်တဲ့ရေဒီယိုကိုအမေရိကန်ပြည်အောင်စုမှာဈေးကြီးပေးဝယ်ပြီးတော့ကိုလိုင်းတို့ကနေပြီးတော့ရေဒီယိုစီစဉ်တွေကိုဖမ်းယူနားဆင်နေဆိုတဲ့သောရရှင်ဖြစ်ပါတယ်ဒီဂျစ်တယ်ခေတ်ပြောင်းလာတဲ့အချိန်မှာဒီဂျစ်တယ်နဲ့ပဲနေရာတကာအလွင့်များကြတာမလို့ဒီမြန်မာနိုင်ငံကနေပြီးတော့ဒီဂျစ်တယ်ပလက်ဖောင်းတွေကိုလက်လှမ်းမမီတဲ့သောရရှင်တွေရှိသလိုဒီလိုတချို့သောရရှင်တွေကလည်းလိုင်းတို့ရေဒီယိုနဲ့နားထောင်နေကြမလို့တကူတကာဒီလိုမျိုးဈေးကြီးပေးပြီးတော့လိုင်းတို့ရေဒီယိုနဲ့နားထောင်ကြတာသိရတဲ့အတွက်ကြောင့်မလို့အမတန်အံ့ဩရပါတယ်နော်အစီအစဉ်တွေကိုဖမ်းယူနားဆင်နေဆိုလို့ကျေးဇူးတင်ပါတယ်ရှင်ထရရှင်ပြောင်းဒီမှာမေးလာတဲ့စာလေးကိုဖြည့်ချပေးကြပါမယ်။ထရရှင်ကိုဆိုးဖြစ်ပါတယ်။သူကဘေးစာကဏ္ဍကနေဖြည့်ချပေးပါတယ်။မေးခွန်းလေးတစ်ခုသိချင်လို့ပါ။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားတဲ့ Belarus နိုင်ငံက NATO ဖွဲ့ဝင်နိုင်ငံတွေထဲမှာလည်းမပါဘူး။ Finland နဲ့ Sweden နိုင်ငံတို့က NATO ဖွဲ့ဝင်လျှောက်ပေမဲ့လည်း Belarus နိုင်ငံက NATO ဖွဲ့ဝင်ဖြစ်မလျှောက်ပါဘူး။ဘာလို့ပါလဲတဲ့။Belarus လေဆိုဗီယက်ပြည်အောင်စုကခွဲထက်နိုင်ငံဖြစ်ပါရဲ့နဲ့ရုရှားနဲ့တင့်မြက်အစဉ်ပြေနေလို့လားဘာကြောင့်လဲဆိုတာသတင်းအချက်အလက်ရဖြည့်ပေးပါလားဗျာလို့မေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်မေးလာတာကိုဖြည့်ချပေးဖို့တေချာစာတော်ဖတ်ထားပါတယ်နော်မြန်မာနိုင်ငံကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတွားခဲ့တဲ့ Belarus နိုင်ငံက NATO အဖွဲ့ဝင်နိုင်ငံထဲမှာမပါဘူးဆိုတာမှန်ပါတယ်Finland နဲ့ Sweden တို့က NATO အဖွဲ့ဝင်ဖြစ်ဖို့လျှောက်ထားခဲ့ပြီး2023နဲ့2024မှာအဖွဲ့ဝင်တွေဖြစ်လာပေမဲ့ Belarus က NATO အဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတာမရှိပါဘူး။ဒီကြောင့်ကိုနားလည်ဖို့ဆိုရင်တော့ Belarus ရဲ့တမိုင်းနဲ့ Russia ဆက်ဆံရေးပြန်ပြီးကြည့်ရမှာဖြစ်ပါရဲ့ရှင်။ Belarus က1991ခုနှစ်မှာ Soviet ပြည်ထောင်စုပြိုကွဲပြီးတော့လွတ်လပ်တဲ့နိုင်ငံဖြစ်လာခဲ့တာပါ။ဒါမဲ့လေသူ့ရဲ့နိုင်ငံရေးစီးပွားရေးက Russia နဲ့အမြဲတမ်းနီးနီးကပ်ကပ်ဆက်ဆံမှုရှိပါတယ်။ဘာကြောင့်လဲဆိုရင်ကဲကျင်းကြောင့်ပဲပြောရမယ်ဆိုတော့ဒီ Belarus ကဆိုဗီယက်ပြည်ထောင်စုရဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ပြီးတော့ရုရှားနဲ့ဒီယဉ်ကျေးမှုဘာသာစကားနဲ့လူမှုဆက်ဆံရေးတော်တော်လေးကိုနှိမ့်ဆက်မှုရှိပါတယ်။လွတ်လပ်ရေးရပြီးတဲ့နောက်မှာလည်းအဲဒီဆက်ဆံရေးကိုသူတို့ကဆက်ပြီးတော့ထိန်းလာခဲ့တာပါ။စီးပွားရေးမှာရုရှားကိုမှီခိုမှုရှိပါတယ်။ရုရှားက Belarus ကိုဈေးသက်သာတဲ့စွမ်းအင်နဲ့စီးပွားရေးအကူအညီတွေအများကြီးပေးထားတာဖြစ်ပါတယ်။နောက်ပြီးတော့နိုင်ငံရေးမှာဆိုရင်လည်း1994ခုနှစ်ထဲက Belarus ကိုအုပ်ချုပ်တဲ့သမ္မတ Alexander Lukashenko ကရုရှားနဲ့မဟာမိတ်ဖြစ်ဖို့ဦးစားပေးပါတယ်။သူကအာဏာရှင်စနစ်ကိုထိန်းထားပြီးတော့ရုရှားရဲ့ထောက်ခံမှုကိုအားကိုးနေရပါတယ်။နောက်ပြီးတော့1999မှာ Belarus နဲ့ရုရှားက Union State ဆိုတဲ့သဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒီတော့ဒီသဘောတူညီချက်ရှိတော့ Belarus ကရုရှားရဲ့လွှမ်းမိုးမှုအောက်မှာရှိပြီးတော့ NATO လိုမျိုးအနောက်တိုင်းအဖွဲ့အစည်းတွေဝင်ဖို့မဖြစ်နိုင်ပါဘူး။နောက်ပြီးတော့ဒီအခုနောက်ဆုံးဖြစ်တဲ့ Ukraine စစ်ပွဲအတွင်းမှာလည်း Belarus ကရုရှားကိုစစ်ရေးရထောက်ပံ့ခဲ့တာဖြစ်ပါတယ်။ဒီတော့ Belarus က NATO အဖွဲ့ထဲမဝင်တာရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးစီးပွားရေးမှီကုံမှုနောက်ပြီးတော့နိုင်ငံရေးအကျိုးစီးပွားရေးကြောင့်ဖြစ်ပါတယ်။သူကဆိုဗီယက်ကခွဲထွက်ခဲ့ပြီမလဲရုရှားနဲ့သူ့ရဲ့မဟာမိတ်ဆက်ဆံရေးကဆက်ပြီးတော့တည်ရှိနေတာပါဒီကိစ္စက NATO ရဲ့ဝင်ဖို့အဓိကစံကျင်ဘက်ဖြစ်တဲ့အကြောင်းအရာဖြစ်ပါလိမ့်ရှင် ဖြစ်ပေးတာချင်းနဲ့မထင်ပါရဲ့နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါရဲ့။အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါရဲ့နော်။ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ပွင့်စာတွေနဲ့ဒေသခြင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာပြည်မှပေးစာများခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုတင်ပြပေးကြပါရစေ။မျိုးတုံးပြောက်ွယ်သွားပြီဖြစ်တဲ့ရှေးခေတ်အမွေးရှည်စင်မျိုးမန်းမော်လေးတွေကိုပြန်ပြီးတော့ဖန်တီးနိုင်မှုအတွက်ပထမဦးဆုံးခြေလှမ်းအနေနဲ့မျိုးရိုးဗီဇပြုပြင်ထားတဲ့အမွေးရှည်ကြွက်မျိုးတွေကိုအမေရိကန်ကဖန်တီးလိုက်ပါတယ်။နယ်သာလန်နိုင်ငံမှာတော့ဗန်ဂိုးပြတိုင်မှာလီဂိုတုံးလေးတွေနဲ့ပကြီးဆရာဗန်ဂိုးရဲ့နာမည်ကျော်နေကြာပန်းမုံပကြီးကားကိုဖန်တီးပြသထားပါတယ်။ဒီလိုမျိုးကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချန်းနဲ့မမြတစင်အောင်ကတင်ဆက်ထားတာရှုစားနာဆင်ပါရှင်။
မျိုးတုံးပြက်ွယ်သွားပြီဖြစ်တဲ့ရှေးခေတ်အမွှေးရှည်စင်မျိုးမဲမော့တီကိုပြန်လည်ဖန်တီးဖို့အတွက်ပထမအဦးဆုံးခြေလှမ်းအနေနဲ့မျိုးရိုးဗီဇပြုပြင်ထားတဲ့အမွှေးရှည်ကြွက်မျိုးတွေကိုအမေရိကန်ပြည်ထောင်စု Texas အခြေဆိုင်ဇီဝအင်ဂျင်နီယာကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်။ဒီအမွှေးရှည်ကြွက်ကလေးတွေဟာတာမန်ကြွက်တင်နေတူပြီးတော့အမွှေးရှည်နေတာပဲကွာခြားတယ်လို့ Dallas Closer ဇီဝသိပ္ပံကုမ္ပဏီကပြောပါတယ်။အမွှေးရှည်စင်မျိုးမဲမော့တီရဲ့မျိုးရိုးဗီဇနဲ့ဆင်တူကြွက်မျိုးရိုးဗီဇကိုထည့်သွင်းပြီးတော့ဖန်တီးခဲ့တာဖြစ်ပြီးအမွှေးရှည်မျိုးဖြစ်တာကြောင့်အေးအေးတန်ခံနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒီကုမ္ပဏီကိုပူးတွဲတည်ထောင်သူဘန်လမ်မပြောပါရယ်အခုလိုအမွှေးရှည်ကြွက်မျိုး38ကောင်ကိုမွေးဖွားဖန်တီးခဲ့ပြီးတော့သူတို့အားလုံးကျန်းမာပျော်ရွှင်နေတယ်လို့လည်းပြောပါရယ်မမျှော်လင့်ထားတဲ့ဘီးတွေစူးကျော်ကတော့ဒီကြွက်ကလေးတွေဟာမူလမျောလင်းထားတာထက်အလွန်ကိုချစ်ဖို့ကောင်းနေတာပဲဖြစ်တယ်လို့လည်းသူကပြောပါရယ်အခုလိုမျိုးတုံးပြက်ွယ်သွားတဲ့တံတွားတွေကိုပြန်လည်ဖန်တီးနေရတဲ့အကြောင်းရင်းကလည်းကဘာပေါ်ကဇီဝမျိုးကွဲတွေဟာ2050ခုနှစ်အရောက်မှာ90ရာခိုင်နှုန်းလောက်ပြက်ွယ်သွားဖို့ရှိတာကြောင့်ဖြစ်တယ်လို့လမ်ကပြောပါရယ်အခုလိုပြက်ွယ်သွားဖို့ရှိနေတဲ့တံတွားတွေကိုဖန်တီးခြင်းအဖြစ်ဇီဝမျိုးကွဲစုံလင်မှုကိုထိန်းထားနိုင်ပြီးတဘာဝပတ်ဝန်းကျင်တည်ငြိမ်ရေးကိုလည်းအထောက်အကူဖြစ်စေတယ်လို့သူကပြောပါတယ်။ဒီကုမ္ပဏီရဲ့အနာဂတ်ခြေလှမ်းကတော့မျိုးတုံးပြက်ွယ်သွားပြီးဖြစ်တဲ့ Tasmanian ကြားလူတွေတွေကိုပြန်ပြီးမွေးဖွားဖို့လည်းရှိပါတယ်ရှင်
။ Netherlands နိုင်ငံကဗန်ဂိုးပြတိုင်မှာ Lego တုံးလေးတွေနဲ့ပကြီးဆရာဗန်ဂိုးရဲ့နာမည်ကျော်နေကြာပန်းပုံပကြီးကားတစ်ခုကိုဖန်တီးပြသထားပါတယ်။ကဘာကျော် Dutch ပကြီးဆရာရဲ့ထင်ရှားတဲ့လက်ရာတစ်ခုဖြစ်တဲ့ဒီနေကြာပန်း16ခုပါတဲ့ပကြီးကားကို Lego တုံး2600ကျော်နဲ့ဖန်တီးပြသလိုက်တာပါအခုလိုဖန်တီးပြသထားတာကြောင့်ပကြီးဆရာရဲ့လက်ရာနဲ့သ ူအကြောင်းကိုလူပိုသိများလာစေဖို့ရည်ရွယ်တယ်လို့ပြရိုက်မှုနီကေဘေကာကပြောပါတယ်။လေဂိုတုံးဒီဇိုင်နာစတီဂျင်အုံးကလည်းဗန်ဂိုးပြရိုက်နဲ့အတူပူရဲဖန်တီးခဲ့တာဖြစ်ပြီးပြရိုက်မှုဘေကာကလည်းဝိုင်းကူညီခဲ့ပါတယ်။သူ့အတွက်အခက်အခဲဆုံးကရှိပြီးသားလေဂိုတုံးတွေရဲ့အယောင်နဲ့ပကြီကားတွေကအယောင်ကိုက်ညီမှုရှိအောင်ရွေးချယ်ရတာပဲဖြစ်တယ်လို့လေဂိုတုံးဒီဇိုင်နာအုံးကပြောပါတယ်။ထုတ်လုပ်ထားပြီးသားလေဂိုတုံးတွေကိုသုံးပြီးဗန်ဂိုးရဲ့နေကြာပိုင်းပကြီကားကိုဖန်တီးဖို့နိုင်ပေါင်းများစွာလည်းအချိန်ယူခဲ့ရပါတယ်။အခုလိုဗန်ဂိုးရဲ့နေကြာပိုင်းပကြီကားကိုဖန်တီးလိုသူတွေအတွက်လေဂိုကုမ္ပဏီအနေနဲ့လည်းသူ့ရဲ့အတုံးလေးတွေကိုရောင်းချပေးနေပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံစီဒါဒ်ဟော်ရက်စ်မြူကမြူသားတူဟာသူ့ရဲ့နှထောင်ပြင်းနေထုတ်ဒေါ့ချ်နီယွန်ကားမှာကလေးဘွားကလူချင်းနေတဲ့အယုတ်မျိုးစုံကိုတက်ဆင်ထားပါတယ်။အခုလိုအယုတ်ရာပေါင်းများစွာကိုကားမှကော်နေကပ်ပြီးတော့တက်ဆင်ထားတဲ့အတွက် Juan Carlos Flores ကမောင်းသွားတဲ့နေရာတိုင်းမှာလူတွေကလိုက်ကြည့်တာကိုခံခဲ့ရပါတယ်။ငငယ်တုန်းကဆင်းရဲပြီးတော့သူ့အမိမှာအခုလိုအယုတ်တွေကိုဝယ်ပေးဖို့ပတ်သက်မရှိတဲ့အတွက်မရခဲ့ဘူးလို့ Flores ကပြောပါတယ်။ဒါကြောင့်အခုလိုအရွယ်ရောက်တဲ့အချိန်မှာငငယ်တုန်းကသူလူချင်းခဲ့တဲ့အယုတ်တွေကိုဝယ်ယူစုဆောင်ပြီးတော့ကားမှတက်ဆင်ပြထားတာပါ။သူအမေရိကန်နိုင်ငံတက္ကဆစ်ပြည်နယ်အယ်ပါဆူမြို့မှာဆောက်လူရီလူသားဖြစ်လူကိုင်ခဲ့ပူပြီးတော့မက္ကဆီကိုနိုင်ငံဟော်ရက်စ်မြို့ကိုပြန်ပို့ခံရတာပါအခုလိုပြန်ပို့ခံရတာကြောင့်အတော်လေးဒုက္ခရောက်ခဲ့ရပြီးတော့အခုလိုရုပ်တွေဟာမတည်ကြမှုတွေနဲ့ပြည်နေတဲ့သူ့ဘဝအတွေ့ရည်ရွယ်ချက်ပေးတဲ့အရာတစ်ခုလည်းဖြစ်လာပါတယ်ဒီရုပ်လေးတွေဟာသူ့အတွက်တော့အခက်ခဲတွေချပျော်ရွှင်မှုပေးနေတာဖြစ်ပြီးတော့နောက်ထပ်ရုပ်တွေထပ်ပြီးတော့တက်ဖို့ရှိတယ်လို့လည်း Floris ပြောပါတယ်ရှင်
တက်သမရနိုင်ငံကမြို့လေးတစ်မြို့မှာအိဆက်နေတဲ့အပြင်ဘက်ရေကန်တကန်နဲ့လူပေါင်းထောင်နဲ့ချီပြီးရေစိန်ခဲ့ကြပါတယ်။လူပေါင်း2462ယောက်ပါဝင်ခဲ့ပြီးတော့အိဆက်နေတဲ့ရေကန်ထဲမှာ10မိနစ်ကြာကြာရေစိန်ခဲ့ကြတာပါ။အခုလိုဆောင်းရာသီမှာလူအများကြီးစုပြီးအပြင်ဘက်မှာရေစိန်နဲ့ကမ္ဘာစံချိန်ကိုလည်းချိုးဖို့မျှော်လင့်ခဲ့ကြပါတယ်။ဒီလိုရေစိန်တဲ့အချိန်မှာပြင်ပအပူချိန်က4ဒီဂရီဆယ်စီယပ်စ်လောက်ပဲရှိတာပါ။အခုလိုဆောင်းရာသီရေခဲရေစိန်ရေကူးကြတဲ့ဒလေဟာအရှိနဲ့ဥရောပအလဲပိုင်းနိုင်ငံတွေမှာခေတ်စားတဲ့ရိုးရာဒလေတစ်ခုဖြစ်ပြီးလူကျန်းမာရေးအတွက်ကိုခံအားတက်စေပြီးသွေးလည်ပတ်မှုကိုကောင်းစေတယ်လို့ယုံကြည်ကြပါရယ်ခင်ဗျာ
ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မမျှစင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင
်။အီရန်ရုရှားနဲ့တရုတ်နိုင်ငံရည်သက်တွေဟာဒီအီရန်ကမ်းရိုးတ်မှာဆေးရလစ်ချင်းမှုရှိတယ်လို့အီရန်မီဒီယာကဒီကနေ့မတ်လ9ရက်နေ့မှာကြေညာပါတယ်။အမေရိကန်ရဲ့လွှမ်းမိုးမှုကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒီသုံးနိုင်ငံကပူးပေါင်းဆက်ဆံရေးအရှိန်တိုးမြင့်လာတာဖြစ်ပြီးတော့အခုနှစ်ပိုင်းတွေအတွင်းဒီပူးရဲဆေးရလစ်ချင်းလာတာပါ။အီရန်ရုရှားနဲ့တရုတ်ပူးရဲဆေးရလစ်ချင်းမှုကိုအီရန်အရှိတောင်ဘက်အိုမန်ပင်လယ်ကွေးကဒီချဘဟာစိတ်ကမ်းမှာမလ17ရက်နေ့ကြာရင်စတင်မှာဖြစ်ပြီးတော့စီရေးလစ်ချင်းတဲ့ကာလဘလောက်ကြာမလဲဆိုတာကိုတော့မထုတ်ပြန်ပါဘူး။မြောက်အိန္ဒိယသမုဒ္ဒရာမှာစီရေးလစ်ချင်းမှာဖြစ်ပြီးတော့ဒေတာတွင်လွန်ကြိုရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်မှုဖြစ်တယ်လို့အီရန်တက်စနင်းသတင်းဌာနကကြေညာပါရယ်။အမေရိကန်သမ္မတအိမ်ဘူရိုအပြင်ဘက်မှာလက်နက်ကိုင်တဦးကို Secret Service အမေရိကန်ထူးလွန်ကြိုရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့ပါရယ်။ဒီကနေ့မတ်လ9ရက်တနင်္ဂနွေနေ့အစောပိုင်းပြစ်ခတ်မှုဖြစ်ပြီးတော့မကြခင်မှာပဲ Secret Service ကသတင်းထုတ်ပြန်တာပါ။သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့မနေ့အိမ်ပြီးတော့မှရှိမနေပဲဖလော်ရီဒါပြည်နယ်ကိုရောက်နေတာပါအမေရိကန်ထူးလွန်ကြိုရေးတပ်ဖွဲ့ Secret Service အကြီးအကဲကတော့ဒီအင်ဒီယားနာကနေဝါရှင်တန် DC ကိုလာတဲ့အသေးခံလှုပ်ချက်လူသူရဲ့ပုံမှန်သဏ္ဍာန်အချက်အလက်တွေကိုဒေတာဆိုင်ရာရဲဌာနကပဒင်းပေးပို့ထားတာဖြစ်ပြီးတော့ရရှိထားတဲ့အချက်အလက်နဲ့ကိုက်ညီတဲ့သူကိုအိမ်ပြူရောအနီးမှာ Secret Service တပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့ပြီးတော့ရပ်ထားတဲ့သူ့ရဲ့ကားကိုလည်းတွေ့ရှိခဲ့တယ်လို့ပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာမတ်လ10ရက်တနင်္လာနေ့မှာဆော်ဒီအာရေဗီးယားနိုင်ငံဂျရာမြို့ကိုရောက်ရှိပြီးတော့ဒီရုရှားယူကရိန်းစစ်ပွဲအမြန်ဆုံးအဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်လို့အမေရိကန်နဲ့ဒီယူကရိန်းကြားမှာဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ဂျန်နဲ့ National Kali ဖြစ်ပါတယ်ရှင်ကျမကဆုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္ဂနွေညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသည်ရှင်
This program has come to you from